Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ14ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါရှင်။ခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လွင်ဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်ထောင်စုကနိုင်ငံတော်အားလိုက်ရဲ့ဘတ်စတီနေအခမ်းအနားမှာအထူးအသေးတော်ဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ပါတယ်။ကွယ်လွန်သွားတဲ့တရုတ်လူခွင့်ရေးလှုပ်ရှားသူလူရှောက်ဖို့ကို2010ပြည့်နှစ်ညဉ့်ဉိုင်းနိုဘယ်ဆုချီးမြှင့်တာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းနှင်းအောင်လုပ်ရရောက်တယ်ဆိုပြီးတရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီလိုထိတ်တန့်အောင်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမခင်ဖြူထွေးနဲ့တူကြီးညာပေးမှာပါ
။အခုညနေခင်းနားဆင်ကြရမယ့်သတင်းဆောင်မတွေမှာတော့ပရိပခ္ခတွေဖြစ်နေတာကြောင့်သတင်းယူခွင့်ပိတ်ပင်ထားလို့ပြောစရာဖြစ်နေရတဲ့ရခိုင်ပြည်နယ်တွေကိုအခုပြည်ပသတင်းတောက်တွေကိုဝင်ရောက်သတင်းယူခွင့်ပေးလိုက်တာကြောင့်သတင်းယူဖို့ရောက်နေတဲ့ VOA Wine.2 ဒေါက်ခင်မျိုးသက်ပြောပြပေးမယ့်ရခိုင်ပြည်နယ်တွင်ကပဂရိအခြေအနေကိုပြောပြပေးမှာဖြစ်သလိုရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တပ်မတော်ကြားကတင်မာမှုအခြေအနေကိုရောအစိုးရဘက်ပိုင်းကဘယ်လိုသဘောထားသလဲဆိုတာ
ဖြေရှင်းထုတ်ပြန်မယ်ဒါအချက်လက်ကြီးဆိုတာဒီအင်္ဂလိပ်မပြီးရသေးဘူးနော်ဟုတ်ထုတ်ပြန်ွေအားလုံးကိုပြည်ဝင်ပြေလို့ရှင်တော့အင်္ဂလိပ်ပြည်ဝင်ပြေမှာပါเนา
ะရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့တောက်ကြနေညံနေခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင်
ပြည်ထောင်စုကနိုင်ငံတော်အားလိုက်ရဲ့ဘတ်စတီနေအခမ်းအနားမှာအထူးအသေးတော်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ခဲ့ပါတယ်။အခမ်းအနားမှာတော့ပထမကွာစစ်မှာအမေရိကန်ပါဝင်ဆင်နွှဲခဲ့တဲ့200ပြည့်ထိမှတ်ဖြစ်အမေရိကန်စစ်တီဝိုင်းနေချက်တိုက်လေရင်ပြန်ဆက်မှုတွေနဲ့အတူစီးပြချီတက်ပွဲတွေကိုလည်းတခန့်တနာကျင်းပခဲ့တာပါ။အမေရိကန်တပ်ဖွဲ့တွေဦးဆောင်ပြီးပြင်သစ်စစ်သားထောင်ပေါင်းများစွာချီတက်ခဲ့ကြတဲ့ပါရီမြို့တော်က64စီးလမ်းမကြီးပေါ်မှာတော့နှစ်နိုင်ငံအလံတွေလွှင့်ထူထားပါတယ်။ချမ်ပတ်ဝါရီရဲ့တက်ခတ်မှုအနေကကာကွယ်ဖို့လဲချီတက်ရလမ်းတစ်လျှောက်ရဲတပ်ဖွဲ့ဝင်အင်အား3500ကျော်ချထားပါတယ်ပြည်ထောင်စုနိုင်ငံနီးစ်မြို့မှာအချမ်ပတ်ဝါရီရဲ့ထရက်ကားတစ်စီးနဲ့တက်ခတ်မှုကြောင့်လူပေါင်း86ယောက်သေဆုံးခဲ့တဲ့အဖြစ်အပျက်တစ်နှစ်ပြည့်နေမှာပဲအခမ်းအနားတွေကိုကျင်းပခဲ့တာပါ IS စစ်စစ်သူကြောင့်ဖွဲ့ကတော့မြေထဲပင်လယ်ဒေသကနီးစ်မြို့မှာမနစ်တုန်းကဖြစ်ခဲ့တဲ့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်ချမ်ပတ်ဝါရီတက်ဖြတ်ရေးဟာအမေရိကန်သမ္မတထရန့်နဲ့ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်တို့မနေ့ကတွေ့ဆုံရမှာအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတရဖြစ်ခဲ့ပြီးရာသီဥတုပြောင်းလဲမှုတွေနဲ့ကုန်သွယ်ရေးလိုကိစ္စတွေမှာတော့ခေါင်းဆောင်နှစ်ဦးကြားသဘောထားမတူတာတွေလည်းရှိခဲ့တာပါအမေရိကန်သမ္မတရဲ့အကျိုးစီးပွားကာကွယ်ရေးနဲ့တတိတိချရပ်တည်လိုတဲ့သဘောထားတွေကြောင့်ပြင်သစ်နဲ့ဥရောပခေါင်းဆောင်တွေစိုးရိမ်မခင်ဖြစ်နေချိန်မှာပဲပြင်သစ်သမ္မတကတော့အမေရိကန်နဲ့ဘုံသဘောထားတူညီနေတဲ့ကိစ္စတွေကိုအာရုံစိုက်နိုင်ဖို့ကြိုးစားခဲ့ပါတယ်ချမ်ပတ်ဝါရကိုရင်ဆိုင်ရမှာနှစ်နိုင်ငံချပူးပေါင်းဆောင်ရွက်မှုတွေခိုင်မာမှုရှိစေဖို့နဲ့အချမ်ပတ်ဝါရဘယ်နေရာမှာပဲရှိနေနေတက်ပြတ်သွားဖို့လိုအပ်ကြောင်းမနေ့ကအမေရိကန်သမ္မတနဲ့တွေ့ဆုံပြီးနောက်မှာပဲပြင်သစ်သမ္မတကပြောဆိုခဲ့တယ်လို့အချမ်ပတ်ဝါရတက်ပြတ်ရေးမှာနှစ်နိုင်ငံချသဘောထားအမြင်ကွဲပြားမှုမရှိကြောင်းလည်းပြောဆိုသွားခဲ့ပါတယ်
ပြည်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်2016ခုနှစ်ဇွန်လထဲမှာသမ္မတထရမ့်ရဲ့သားကြီးဒေါ်နယ်ထရမ့်ဂျူနီယာနဲ့ရုရှားရှိနေတူနယူးယောက်မြို့ကထရမ့်တာဝါအဆောက်အဦကြီးထဲမှာတွေ့ဆုံခဲ့တာနဲ့ပတ်သက်လို့ထရမ့်ဂျူနီယာအနေနဲ့လွှတ်တော်ရှိမှလာရောက်ထွက်ဆိုဖို့ရွေးကောက်ပွဲမှာဒီရုရှားနိုင်ငံဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေကြတဲ့လွှတ်တော်တွင်ရေးပါတဲ့ဥရေပြူအမတ်တွေကလှူလာနေကြပါတယ်။အဲ့ဒီတွေ့ဆုံမှုအတွင်းမှာဒီမိုကရက်တစ်ပါတီကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့ဟယ်လရီကလင်တန်ရဲ့မွေးဆွေလှုပ်ရှားမှုတွေကိုထိခိုက်စေနိုင်တဲ့အချက်လက်တွေရှိခဲ့နိုင်တယ်လို့ယူဆထားတာဖြစ်ပါတယ်။ထရမ့်မွေးဆွေလှုပ်ရှားမှုအဖွဲ့ဟာရုရှားဆိုရနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့ပုံရတယ်ဆိုတာကိုတွေ့ရတာဟာတကယ့်ကိုစိတ်အနှောက်အယှက်ဖြစ်စရာကောင်းတယ်လို့အောက်လွတ်တော်ဒီမိုကရက်တစ်လူနည်းစုခေါင်းဆောင်နန်စီပလိုစီကကြာသပြီးနေတုန်းကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ထရမ့်ရဲ့သားအကြီးဆုံးဒေါ်နယ်ထရမ့်ဂျူနီယာအပြင်တမက်ဖြစ်တဲ့ဂျရက်ကူရှနာလွတ်တော်မှာတကပိတ်ဆွေးနွေးကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။သမ္မတရဲ့အကြီးအကျယ်ပြည့်ပြည့်တဲ့တမက်ဖြစ်သူကူရှနာကိုထိတ်တန့်လုံခြုံရေးအချက်လက်တွေသိရှိခွင့်ပေးထားတဲ့အခွင့်အရေးကိုပြန်လည်ရုပ်သိမ်းပေးဖို့လည်းဒီမိုကရက်တစ်အထက်လွတ်တော်အမတ်တွေကတောင်းဆိုထားပါတယ်။အဲဒီလိုအခွင့်ထူးပေးတာဟာအင်မီရောရဲ့ကျင့်ဝတ်စံတော့မဟုတ်ဘူးလို့ဆိုပြီးကူရှနာကိုထိတ်တန့်လုံခြုံရေးအချက်လက်တွေရယူခွင့်ပေးထားတာကိုချက်ချင်းပြန်ရုပ်သိမ်းရလိမ့်မယ်လို့မစ္စစ်ဖလိုစီကသူ့ရဲ့ Twitter မှာရေးပါတယ်။သမ္မတထရမ့်ရဲ့ဒီ Republican Party ဝင်တချို့ကတော့ Trump အနေနဲ့သမတ်ဖြစ်သူအပါအဝင်သူ့ရဲ့ဒီသားသမီးတွေကိုအိမ်ပြီးတော့မှတာဝန်ပေးထားတာတွေကနေပြန်လဲရုပ်သိမ်းတာဟာသူ့အတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့ပြောဆိုနေကြတာပါရှင်
။ American သမ္မတ Donald Trump ရဲ့ပြည်ဝင်ခွင့်ကတ်သတ်မိအမိရမွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကလာမဲ့သူတွေ Visa လျှောက်ထားရမှာသတ်မှတ်ထားတဲ့မိသားစုဝင်စည်းကိုထပ်မံဖြည့်ဆွတ်ဖို့ American တရားသူကြီးတူကဆုံးဖြတ်လိုက်ပါတယ်။သမ္မတ Trump ရဲ့အမိမှာတော့ American မှာရှိနေတဲ့မိသားစုဝင်တွေထံလာရောက်မဲ့သူတွေထဲမှာ ဖို့ပွားရင်နဲ့ဆွေမျိုးရင်းချတော်ဆမှုမရှိသူတွေကိုခွင့်မပြုဖို့တားမြစ်ထားတာပါ။အီရန်၊လီဘီယာ၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယေမန်နိုင်ငံတွေကလာရောက်မဲ့သူတွေပေါ်ပြည်ဝင်ခွင့်ကန့်သတ်မဲ့ရာအမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေမှာနှစ်ပေါင်းများစွာရှိနေခဲ့တဲ့အခြေခံမူတွေနဲ့ကန့်ညီကြောင်းလည်းသမ္မတထရန့်အစိုးရကပြောဆိုထားပါတယ်။ဒါမှမဟုတ်ဟာဝိုင်ပြည်နယ်ဟိုနိုလူလူမျိုးကတရားသူကြီးဒက်ရစ်ဝက်ဆန်ကတော့အဖိုးအဖွားမြေရောက်ဖခင်မအတော်ဦးလေးတူတူမနဲ့ဝန်ခွဲတွေကိုပြင်ခွင့်မပြုတဲ့အစိုးရရဲ့ကန့်သတ်မိန်ကိုအတုံးမပြုဖို့မနေ့ကပဲဆုံးဖြတ်ခဲ့တာပါ။အဖိုးဘွားဆိုတာမိသားစုဝင်အရင်းချဖြစ်တဲ့ဆိုတာတာမန်စင်းစားစင်ကြင်ုံနဲ့သိနိုင်ကြောင်းလဲဆုံးဖြတ်ချက်ချမှတ်ရမှာပြောဆိုခဲ့ပါတယ်။ဒမတ်ထရန့်ရဲ့ပြင်ခွင့်ကန့်သတ်မိန်နဲ့ပတ်သက်လို့ဒီနေ့နောက်မှအပြည့်အဝကြားနာမှုတွေမလုပ်ခင်တချို့အပိုင်းတွေကိုကျင့်သုံးဝင်ရှိကြောင်းအမေရိကန်တရားရုံးချုပ်ကဇွန်လနောက်မှမှဆုံးဖြတ်ထားတာပါ။ဒီချိန်ထဲမှာပဲအမေရိကန်ကိုရောက်နေတဲ့သူတွေနဲ့ဆွေမျိုးသားချင်းတော်ဆက်သူတွေပေါ့ပြင်ခွင့်ကန့်သတ်တာတွေကိုထင်းထင်းသင်းသင်းဆောက်ဖို့လဲတရားရုံးချုပ်ကစုံတိုက်တွန်းထားပါတယ်။
ကာတာနိုင်ငံနဲ့အိနီချင်းအာရဗ်လိနိုင်ငံကြားကတန်တမာရေးတင်မာမှုကိုဆုံးသက်စေဖို့ရည်ရွယ်ပြီးပါရှန်ပင်လယ်ကွေ့ဒေသကို၄ရက်ကြာသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဆန်ရက်ခီးစင်ဟာတိုးတက်မှုတစုံတရာရှိခဲ့ပုံမရဘဲဆုံးသက်သွားပါပြီ။ကာတာနိုင်ငံအကြီးအကဲ Sheikh Jamin bin Hamad Al Thani နဲ့နောက်ဆုံးချိန်တွေ့ခဲ့ပြီးတဲ့နောက်ကြာတာပြီးနေတော့ကဝါရှင်တန်မြို့တော်ကိုပြန်လည်မထွက်ခွာခင်သတင်းတောက်တွေရဲ့မေးခွန်းတွေကိုတော့ဝန်ကြီး Tillerson ကမဖြေသွားပါဘူး။ဆော်ဒီအာရေဗျနိုင်ငံဦးဆောင်တဲ့အာရဗ်လေးနိုင်ငံအဖွဲ့ဟာပြီးခဲ့တဲ့လအစောပိုင်းကစလို့ကာတာနိုင်ငံနဲ့တန်တမန်ဆက်ဆံရေးကိုဖျက်တားလိုက်တာပါ။ကာတာဆုရဟာဒေသရင်းအကြမ်းဖက်အဖွဲ့တွေကိုငွေကြေးကူညီထောက်ပံ့ပေးနေပြီးတော့သူတို့နဲ့ပြိုင်ဘက်ဖြစ်တဲ့အီရန်နိုင်ငံနဲ့လည်းအနီးကပ်ဆက်ဆံရေးထားရှိနေတယ်လို့ဆိုပြီးဒီအာရဗ်လေးနိုင်ငံကကာတာကိုဆွဆွဲပြောဆိုထားတာပါ။ကာတာကတော့ဒီဆွဆွဲချက်တွေကိုညင်ထားပါတယ်။ကာတာအနေနဲ့ဒီအီဂျစ်နိုင်ငံကမွတ်စလင်ညီကိုများအဖွဲ့လိုအစ္စလာမစ်အဖွဲ့တွေနဲ့ဆက်ဆံရေးဖျက်ထောက်တာအပါအဝင်သူတို့ရဲ့တောင်းဆိုချက်73ချက်ကိုလိုက်လျောဖို့ဆော်ဒီအာရေဗျ၊အီဂျစ်၊ဘာရိန်းနဲ့အာရဗ်စော်ဘားများပြည်ထောင်စု UAE နိုင်ငံလေးနိုင်ငံကတောင်းဆိုထားတာပါ။ကာတာနိုင်ငံကတော့ဒီတောင်းဆိုချက်တွေဟာကာတာရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်လို့လိုက်နာမှာမဟုတ်ဘူးလို့ပြောထားပါတယ်။အမေရိကန်အစိုးရအနေနဲ့ကတော့လက်ရှိဒီအာရဗ်နိုင်ငံတွေရဲ့ပြိပက္ခကြောင့်အမေရိကန်ရဲ့စီးရေးနဲ့အကြမ်းဖက်ဝါဒတံပြန်ချေမှုရေးလုပ်ငန်းတွေကိုထိခိုက်လာပြီးဒေသရွှမ်းမှာအီရန်နိုင်ငံရဲ့ဒီဩဇာလွှမ်းမိုးမှုကြီးထွားလာမှာကိုစိုးရိမ်နေတာဖြစ်ပါရဲ့ရှင
်။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UAE American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကွယ်လွန်သွားတဲ့တရုတ်လူခွင့်ရေးလှုပ်ရှားသူလူရှားဖို့ကို2010ပြည့်နှစ်မှာငင်းချိုင်းနိုဘယ်ဆုချီးမြှင့်တာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းနှိုင်းအောင်လောက်ရောက်တယ်လို့တရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီလိုလူစားမျိုးကိုနိုဘယ်ဆုချီးမြှင့်တာဆုပေးရခြင်းရည်ရွယ်ချက်နဲ့ဆန့်ကျင်နေတဲ့အတွက်စော်ကားရရောက်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကဒီကနေ့ပဲပြောဆိုလိုက်တာပါ။တရုတ်နိုင်ငံမှာအထင်ရှားဆုံးနိုင်ငံအကျဉ်းသားတူဖြစ်ခဲ့တဲ့အသက်62နှစ်အရွယ်လူရှောင်ဘိုးဟာအသက်ကင်ဆာရောဂါခံစားခဲ့ရပြီးကွယ်လွန်ခဲ့ရမှာလဲတက်ရှိထင်ရှားရှိခဲ့စဉ်ကလိုပဲအခြေတင်ပြောစရာတွေဖြစ်ခဲ့ရပါတယ်။အသက်ကင်ဆာနောက်ဆုံးအဆင့်ခံစားခဲ့ရပြီးတဲ့နောက်ရှစ်နှစ်ကြာနေခဲ့ရတဲ့အချင်းထောင်ကနေစေကုသဖို့ပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံအရှိမြောက်ဖက်ရှန်ယန်ဒေသကဆေးရုံမှာပဲမနေ့ကကွယ်လွန်သွားခဲ့တာပါ။ဒေသခံအနာဘရင်ကတော့ခန္ဓာကိုယ်နဲ့အင်္ဂါတွေအလုံးမလုံးတော့ပဲတည်ဆုံသွားတာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်တမ်မကြီးတယ်ရီဘရန်စတက်ကတော့ထောင်သွင်းအချင်းချရမယ့်အစားလေးစားမှုတွေကိုပြသရမယ့်ရည်တည်ချက်ခိုင်မာသူစံနမူနာပုံကိုယ်တူကိုတရုတ်နိုင်ငံကဆုံးရှုံးခဲ့ရကြောင်းပြောဆိုခဲ့တာပါ။လူရှောင်ဖို့တည်ဆုံမှုတွေတရုတ်စိုးရမှာတောင်းရှိကြောင်းနော်ဝေးနိုင်ငံနိုဘယ်ကော်မတီအကြီးအကဲကလည်းပြောဆိုခဲ့ပါတယ်။ကျန်းမာရေးအခြေအနေစိုးဝါမလာခင်လုံလောက်တဲ့ကုသမှုတွေရနိုင်မယ့်နေရာကိုပြောင်းရွှေ့မပေးခဲ့တဲ့အတွက်အလွန်မဲ့စိတ်နှောက်ယှက်ဖြစ်ခဲ့ရသလိုအချိန်မတန်ခင်တည်ဆုံမှုတွေတရုတ်စိုးရမှာကြီးလေးတဲ့တောင်းဝန်ရှိကြောင်းလည်းနိုဘယ်ကော်မတီဥက္ကဋ္ဌဘရက်ဒရက်စ်အန်ဒါဆန်ကပြောဆိုလိုက်တာပါ။လူရှောင်ဖို့တည်ဆုံမှုနဲ့ပတ်သက်လို့အမေရိကန်၊ဂျာမနီပြင်သစ်နဲ့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးတို့ရဲ့ဝေဖန်မှုတွေကိုတော့တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံရဲ့တရားစီရင်ပိုင်ခွင့်ကိုနိုင်ငံတချို့ကဝင်ရောက်ဆွတ်ပစ်နေကြောင်းနိုင်ငံကြေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကပြောဆိုခဲ့တာပါ။တရုတ်ကွန်မြူနစ်ပါတီအဖွဲ့ The Global Times သတင်းစာကလည်းဘဝတလျှောက်ကြီးကွဲစရာအခြေအနေမှာနေထိုင်ခဲ့ရတဲ့လူရှောင်ဖို့ရဲ့နောက်ဆုံးအခြေအနေမှာပြည်ပအင်အားစုတွေရဲ့နိုင်ငံရေးအရာအတုံးချတာခံခဲ့ရကြောင်းလည်းရေးသားဖော်ပြခဲ့ပါတယ်
။မြန်မာအင်းနီချင်းအိန္ဒိယနိုင်ငံကိုရှေ့ရကြချစ်ကြီးခီရောက်နေတဲ့တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဟာအိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီနဲ့ဒီကနေ့တွေ့ဆုံပြီးတော့နိုင်ငံလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။နိုင်ငံစစ်တပ်တွေအကြားနှိကက်တဲ့ဆက်ဆံရေးတိစောက်ထားနိုင်တဲ့အပေါ်မှာဝန်ကြီးချုပ်မိုရီကကျေးဇူးတင်ကြားဗိုလ်ချုပ်မူကြီးမေအောင်လှိုင်နဲ့တွေ့ဆုံချင်းပြောကြားခဲ့တယ်လို့အိန္ဒိယရဲ့အရှိမြောင်ဝါဒမှာမြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်တဲ့အကြောင်းနဲ့နိုင်ငံအခြားကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်သွားဖို့သူ့အနေနဲ့တန်နေထံအခိုင်အမာချထားတဲ့အကြောင်းဝန်ကြီးချုပ်မိုရီကပြောပါရယ် ဝန်ကြီးချုပ်မော်ရီနီယံမတွေ့ဆုံခင်ဒီကနေ့မှာပဲနယူးဒယ်လီမြို့တော်ကသမ္မတအင်နော်ရှိမှာအိန္ဒိယရေတပ်အကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဆူနီလပ်နန်ဘာဂါဒီနိုင်ငံတော်ကွန်ပျူတာဖွဲ့နဲ့အတူဗိုလ်ချုပ်မှုကြီးမေအောင်လိုင်ကိုကြိုဆိုပါရတယ်။အဲဒီနောက်မှာတော့ပရမတ်ကဘာစစ်အတွင်းကြာဆုံးခဲ့တဲ့အိန္ဒိယစစ်သည်တွေကိုဂုဏ်ပြုထားတဲ့အိန္ဒိယဂိတ်အောက်မေ့ဘွယ်တရဲကောင်းပိတ်မံမော်ဦးကြီးရှိရာကိုဗိုလ်ချုပ်မှုကြီးမေအောင်လိုင်သွားရောက်ပြီးတော့ပန်းခွေချပါရတယ်။ဗိုလ်ချုပ်မှုကြီးမေအောင်လိုင်ဦးဆောင်တဲ့အဖွဲ့ဝင်15ဦးပါအစ်မေကိုစလေအဖွဲ့ဟာဂါယာဗာရာနသီနောက်အမဒဘတ်နဲ့ဝိသကာဖက်နံမျိုးတွေကိုတွားရောက်ခဲ့ပြီးဖြစ်တယ်လို့အိန္ဒိယကစစ်ဖက်ရက်ဘက်ခေါင်းဆောင်တွေနဲ့ဆက်တိုက်တွေ့ဆုံခဲ့ပါရရှင
်။ As Islam စုစုကြွအဖွဲ့ကိုချေမုံမှုကျိုးပန်းနေတဲ့အမေရိကန်ရဲ့နိုင်ငံတကာမဟာမိတ်တွေအနေနဲ့အီရန်နိုင်ငံမိုဆူမြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးနောက်ပိုင်းကြီးမားတဲ့တိုးတက်မှုတွေရရှိနေတဲ့အကြောင်းအမေရိကန်စုအစိုးရအစ်မရရှိတွေကပြောဆိုလိုက်ကြပါရတယ်။အချိန်နှမှာပဲအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအစွန်းရောက်တွေကိုအပြစ်ဒဏ်ရှင်းလင်းပြီးနောက်ပိုင်းတည်ငြိမ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်စီစဉ်နေကြောင်းလည်းမနေ့တုန်းကပဲပြောဆိုခဲ့ကြတာပါ။စစ်သွေးကြွတွေဆက်လက်လှုပ်ရှားနေတဲ့ဆီးရီးယားနိုင်ငံရကာမြို့နဲ့ကျန်းနေမြေတွေမှာတိုက်ပွဲတွေအချိန်ကာလတစ်ခုထိရှိနေမှာဖြစ်ကြောင်းလည်းအစွန်းရောက်ဖွဲ့ချင်းမုံရင်ညွန်မောင်းဖွဲ့ကအမေရိကန်ထူးခုစလေဘရက်မက်ကော့ကပြောဆိုလိုက်တာဖြစ်ပါတယ်။စစ်သွေးကြွအဖွဲ့အနေနဲ့မရှောင်လွှဲနိုင်တဲ့အဆုံးသတ်လမ်းကိုရောက်နေပြီဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့တာပါ။အချိန်နှမှာပဲအမေရိကန်ပြည်တော်စုနဲ့နိုင်ငံပေါင်း82နိုင်ငံပါဝင်တဲ့ IS အစွန်းရောက်ချေမုံရေးညွန်မောင်းအဖွဲ့အနေနဲ့တည်ငြိမ်မှုရရှိရေးအတွက်စတင်ဆောင်ရွက်နေပြီဖြစ်တဲ့ကြောင်းလည်းပြောဆိုသွားခဲ့ပါတယ်
။ Israel နိုင်ငံ Jerusalem မြို့က Old City အရက်မှာမောင်းပြန်တနက်တွေဓာရီကိုင်းဆောင်ထားတဲ့သူတို့ကဒီကနေ့ရဲတပ်ဖွဲ့ဝင်တွေကိုပစ်ကတ်တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်2ဦးသေဆုံးပြီးတော့အတော်များများဒဏ်ရာရရှိသွားတယ်လို့အစ္စရေးရဲဌာနပြောခွင့်ရတဲ့သူကပြောပါရယ်။မွတ်စလင်တွေအထွတ်အထွတ်မြတ်နေရာတစ်ခုဖြစ်တယ်လို့ဂျူးတွေအထွတ်လဲတမ်ပယ်မောင့်ဖျားကျောင်းနေမြေဖြစ်သတ်မှတ်ထားတဲ့ဘာသာရေးအရမြင့်မြတ်တဲ့အဲ့ဒီနေရာမှာတိုက်ခိုက်သူတွေကဒီလူတချို့ကိုဓာတ်နဲ့လိုက်ထိုးဖို့ကြိုးစားခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရမစ်ကီရိုဇန်ဖီးလ်ကပြောပါရယ်။တိုက်ခိုက်သူ3ယောက်စလုံးကိုရဲတပ်ဖွဲ့ကပြစ်တက်လိုက်တဲ့အကြောင်းလဲသူကပြောပါရယ်။ဒီတိုက်ခိုက်မှုအပြီးမှာတော့အဲ့ဒီနေရာမှာဒီတောက်ကြနေတိုင်းလာရောက်ဝေပြကြတဲ့မွတ်စလင်တွေလာရောက်ခွင့်ရမှာမဟုတ်ဘူးလို့ရဲတပ်ဖွဲ့ကပြောပါရယ်။ Nobel Sanctuary တမမဟုတ်ရင်လည်း Temple Mount လို့လူသိများတဲ့အဲ့ဒီနေရာဟာဂျူးတွေအတွက်အမြင့်မြတ်ဆုံးဘာသာရေးနေရာတစ်ခုဖြစ်တယ်လို့ Islam ဘာသာဝင်တွေအတွက်တတိယအထွတ်မြတ်ထားရနေရာတစ်ခုဖြစ်ပါရယ်။အခုတိုက်ခိုက်ခဲ့သူ3ဦးနဲ့ပတ်သက်လို့တော့ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာလောလောဆယ်ဘာမှမသိရသေးပါဘူးရှင်။ Direct from Washington The Voice of
America ကြာနေညာနေကနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bami.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။မကြာခင်မှာရန်ကုန်တိုင်းဒေတာကြီးဝင်ကြီးချုပ်နဲ့တက်မတော်ကြားကဖြစ်နေတဲ့တင်မာမှုနောက်ဆုံးအခြေအနေတွေကိုပြောပြပေးသွားမှာပါ။အခုတော့ရခိုင်ပြည်နယ်ဘက်ကိုကြည့်ကြရအောင်ပါရှင်။မြမအစိုးရကပြည်ပသတင်းဌာနကသတင်းတောက်တွေကိုရခိုင်ပြည်နယ်ထဲမှာတွားရောက်သတင်းယူဖို့ခွင့်ပြုလိုက်တာကြောင့်အခုကျမတို့ရဲ့ VOA1.2 ဒေါက်ကင်မြို့သက်လဲရန်ကုန်မြို့ကိုတာဝန်ထမ်းဆောင်မှုအတွက်ခီးရောင်ဆိုင်မှာပဲရခိုင်ပြည်ခရီးစဉ်မှာလိုက်ပါသတင်းယူနေပါတယ်။အခုဆိုရင်သူကရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကတင်းမေရွာကိုရောက်နေပါတယ်။တင်းမေရွာဆိုတာကဒီလဇူလိုင်လ9ရက်နေ့ကပဲလုံချုံရေးကင်းလှည့်တပ်ဖွဲ့ဝင်တွေကိုအိမ်ထဲကနေပြီးတော့တနက်နဲ့အချက်20လောက်စတင်ပစ်ခတ်လို့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တဲ့ခြေရွာဖြစ်ပါတယ်။အဲ့ဒီခြေရွာအခြေအနေနဲ့ရခိုင်ပြည်နယ်တွင်ကနောက်ဆုံးအခြေအနေတွေကိုမေးကြည့်တော့ဒေါက်ကင်မျိုးသက်ကအခုလိုစပြောပါတယ်
။ဒီနေ့တောက်ချန်နေမှာပေါ့နော်။ဒီတောင်ပစားနေပြီးတော့တင်းနေပြီးတော့တော့ပြန်ကြည့်ပါလိမ့်။တင်းနေရမှာမြေကြောင်ဆောင်တက်ကနေပြီးတော့ခင်းတဲ့အင်းနဲ့အိမ်ထဲကနေပြီးတော့တနက်နေ့ပစ်ခတ်တဲ့ခြေအပြန်လာဖြစ်ရင်းနဲ့နောက်ဆုံးကြတော့သူတို့တောင်းကျန်းစီလေးကိုကျင်းနေဆရာကိုမိတယ်ပေါ့နော်။ဒီလိုတော့နောက်ဆရာကိုအသေးလေးကိုဆရာကိုတော့အရှင်မိတယ်ကိုပြောထားတယ်များသွားကြည့်ပါလိမ့်။အဲ့မြောင်နေတော့မြောင်နေတော့သူတို့ဘာကြောင့်လောင်လဲဆိုတော့အခြေထဲမှာလက်လုပ်ကုန်ရှိတယ်ပေါ့နော်သူတို့ပြစ်ခတ်နေတဲ့မြောင်ပြီးတော့လက်လုပ်ကုန်ကထပ်ပြီးပေါက်ကွဲတယ်လို့ပြောပါတယ်ဒါပေမဲ့တော့အင်းကြီးအင်းကြီးကသူတို့တောင်းကျန်းသူလို့ပြောတဲ့သူကဒီကရွာကမဟုတ်ပါဘူးလေအဲ့အင်းရှင်ကလည်းသူတို့ဖန်ထားတယ်အဲ့ဒီမိကတောင်းကျန်းသူကိုပြောတဲ့သူကသူဖန်ထားပါတယ်ဒီကအချင်းမျိုးမှာအတော့အနိထအမလေးလည်းရှိတော့သူက300ရှိပါတယ်ဆယ်လို့ကနံပါတ်၃နံပါတ်၃မှာမွတ်စလင်တွေနေထိုင်နေကြပါတော့။ဒီကိစ္စရောတင်းနဲ့နှိပ်ကြကြတော့ခမီးနဲ့မျိုးရည်တွေနဲ့ကြွားတွေပါ။အဲ့တော့ကြွား၃ပါးကသူတို့မစင်ကုန်ပြီပါ။သူတို့မစင်နေရာသူတို့ဘန်ဂါလီစကားကိုပြောတဲ့အတွက်ကြောင့်ဒီကခင်းနေရောအုတ်ချိုးနေပုံတော့။ဟုတ်ကဲ့ဒီကရှင်းပြပါရစေ။ဖြစ်ရှင်ပေါ့နော်။ဘာလို့ဖြစ်တော့လဲဆိုရှင်းပြပါရစေ။
အခုဒေါက်ကင်မျိုးသက်တို့သွားပြီးတော့သတင်းယူနေတဲ့သတင်းတောက်တွေရဲ့လုံခြုံရေးအခြေအနေကရောဘယ်လိုရှိပါလဲ
။ဒီချင်းကလည်းငွေရသတင်းတောက်တွေကတော့သူတို့ကိုအပြည့်ယူပေးထားတာတွေ့ပါတယ်။အခုသွားတဲ့ဒီချင်းမျိုးရောတို့ဘာလို့ဆိုခုအတွင်းတော့ကြောင်ကြတဲ့အဖြစ်ပေါ်ရတယ်။ငွေရောဒီနေတန်းဆောင်တက်တည်ပဲတနင်္လာအဆောင်လိုက်ပြီးပါတယ်။
လုံးလုံးချုံချုံလေးရှိတယ်လို့သူကအာမခံပါတယ
်။ဒါအပြင်ပေါ့နော်တခြားဒီအစိုးရဝန်တန်းလက်နက်ကင်တပ်ဖွဲ့ဝင်တွေအပေါ်မှာမကျင်နဲ့လို့သတင်းပေးတိုင်ကြားတာမျိုးကိုကြုံခဲ့ရပါလားရှင့
်။တောင်ပစာမရောက်ခင်မှာဝင်းမှာအဲကုန်းပေါ်ကနေပြီးတော့အမျိုးသမီးတွေလက်ရက်ပြီးဆန့်ခေါ်တယ်။ဆန့်ခေါ်တော့အဲ့နဲ့ဟိုလေခွန့်တောင်းပြီးတော့ဟိုတွားကြည့်ရဲတွားကြည့်ရဲခင်မှာအဲ့မှာအမျိုးသမီးဟိုပြောကြတော့ပေါ့နော်။ဟိုတယောက်ကကျတော့သူ့ရဲ့အသားကိုပေါ့နော်ဆက်ဆင်းရနေပြီးတော့နေသားဆောင်တက်ကန်လေးခံပေါ်ရဲအဲ့ဒါပြန်လွတ်ပြီးလို့အချင်းကြီးတည်ကြတော့ပြောပါတယ
်။လက်ရှိပေါ့နော်မွတ်စလင်ကျေးရွာတွေမှာနေထိုင်နေကြတဲ့ဒေသခံတွေအနေနဲ့ရောအခုကျမတို့သတင်းတွေမှာကြားနေဖတ်နေကြရတဲ့လိုမျိုးကြီးလန့်စားစားနေနေရတာမျိုးသူတို့အတွက်လုံခြုံမှုမရှိဘူးဆိုတဲ့အနေထားမျိုးနဲ့နေထိုင်နေရတာမျိုးတွေကိုဒေါခင်မျိုးသက်တွေ့ကြရလားရှင
်။ဒေသခံတွေကတော့ကြည့်ရတာကနေမြဲတိုင်းနေကြတယ်။အရင်ကျောက်တင်လန့်ပြီးတော့နေရတဲ့ပုံမျိုးတော့မဟုတ်ဘူး။စိုက်ကလေးကလည်းစိုက်ငါဖမ်းတဲ့လူကလည်းဖမ်းခတ်တဲ့ကြောင့်လည်းသူကနေတယ်နော်။ဒါတော့တောင်းပစားမှာပေါ့။ရှင်းနေရမှာလည်းအဲ့လိုပါပဲ။အေးချမ်းချမ်းနဲ့စိုက်ပြိုးနေတဲ့လူကလည်းသူ့အတူစိုက်ပြိုးမှာပေါ့နော်တခြားအင်ချစ်သွားတဲ့နေရာကတော့ဘာမှတော့ပြောလို့မရဘူးသူအရင်စကညာနဲ့တချင်ပြောရတယ်ပေါ့နော်နောက်ဒီဘက်ကယူရီကကမန်လို့ပါလို့ဒီပမာဒကတက်တဲ့ယူရီကတော့သူကတော့အရင်ယူရအုပ်ချုပ်ရင်းမှုပေါ့နော်သူကဦးကျော်သားဦးပါသူကတော့ပြောတော့သူတို့ကိုယ်တိုင်အုပ်ချုပ်ရင်းမှုချင်းလဲကြောက်တယ်ပေါ့နော်ဒါမဲ့သူတော့အင်းချမ်းချမ်းပြီးပြီးနေနေတဲ့နေရာကြောပါကတနာဖြစ်တဲ့နေရာတွေကဟိုအရင်တုန်းကတော့ဓာမျိုးတွေမရှိဘူးလို့ပြောပါတယ်ခုကြည့်ရတဲ့လောက်ကတော့ပြဿနာဖြစ်တဲ့နေရာတွေတော့ကြည့်တော့အေးအေးချမ်းချမ်းလို့ပါပဲအချိန်ကောင်းကောင်းပေးထားလို့လားတော့မသိပါဘူးအေးချမ်းချမ်းနဲ့ရှိပါတယ်အခုတော့မဲ့ဒီခြေကန်းပြန်လို့မျိုးဆိုရင်လည်းနောက်ပိုင်းမှာတော့ဘာပြဿနာမှမကြောက်ဘူးပြောပါတယ်အထမတော့ကလေးအဲမုံနမယွာလို့ပါလို့ဆိုလို့ရှိရင်ဒီတက်ခါလေးအိမ်ရံပြန်ပြီးဆွဲတော့အမှုဖြစ်တယ်လို့ပြောပါတယ်ဆိုတော့ကြည်ရတော့လုံကြုံကြီးကောင်းနေလို့ဒီအချင်းချင်းမရဘူးခင်ဗျာ
ရခိုင်ပြည်နယ်မှာကိုရိုင်းသွားရောက်သတင်းယူနေတဲ့ဒေါခင်မျိုးသက်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်
ဒီမနက်ကမှအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေပြည်ပြောင်းလဲရေးအတွက်အချစ်ပြတ်ချစားမှုတွေဗဟုချုပ်ကိုင်မှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်နေရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-3155လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်နေတဲ့အစီအစဉ်ကကြိုတင်ပါရစေ။
ဗီယိုအမေရိကန်တန်ကနေထရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညတရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အစ်စ်နေရာနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောစကားဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းနဲ့ဒီပြောကြားချက်ဟာအစိုးရနဲ့တပ်မတော်ကြားအထင်မြင်လွဲမှားမှုဖြစ်စေကြောင်းနိုင်ငံတော်သမ္မတရုံးကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတော်သမ္မတရုံးကဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအရက်ဘက်စစ်ဘက်ဆက်ဆံရေးဆိုတာဒီမိုကရေစီခေတ်မှာမရှိကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညွှန်ကြားမှုချုပ် level ပဲဖြစ်ကြောင်းအခမ်းအနားတစ်ခုမှာထည့်သွင်းပြောကြားခဲ့တဲ့အပေါ်တက်မရော့ဘက်ကအရေးယူဆောင်ရွက်ဖို့အတွက်အစိုးရကိုတင်ပြတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီတောင်းဆိုချက်ကိုအစိုးရကဒီလ13ရက်နေ့မှာအကြောင်းပြန်ကြားခဲ့ပါတယ်။ဒီပြန်ကြားချက်မှာရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ယက်တိချက်သဘောထားမဟုတ်ကြောင်း ဒီပြောကြားချက်ဟာအစိုးရနဲ့တမ်ဘရော့ကြားအထင်မြင်လွဲမှားမှုတွေဖြစ်ပေါ်စေခဲ့ကြောင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်ကြောင်းကိုတမ်ဒါယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဘက်ကဘယ်လိုပြန်ကြားမယ်ဘယ်ချိန်ထုတ်ပြန်မယ်ဆိုတာကိုလောလောဆယ်မသိရသေးကြောင်းရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဦးမြင့်တောင်းကပြောပါတယ်။
ဖြစ်ချင်းထုတ်ပြန်မယ်ဒါအချက်လက်ဒီဆိုတာလေအင်္ဂလိပ်မပြီးရသေးဘူးเนาะဟိုထုတ်ပြန်ခွေအားလုံးကိုပြည်ဝင်ပြီလို့ရှင်တော့အင်္ဂလိပ်ပြည်ဝင်ပြီမှာပါเนา
ะရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းရမှာလဲသူတို့မသိရသေးကြောင်းသာဖြေကြားပါတယ်အရက်ပဲစစ်ပဲဆက်ဆံရေးနဲ့ပတ်သက်ပြီးစရန်းတွေရေးသားခဲ့တဲ့စာရေးဆရာဦးကျော်ဝင်းကတော့လက်ရှိရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့တမ်ရော့အကြဖြစ်ပေါ်နေတဲ့တင်းမာမှုအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
လန်တော်ရဲ့အတိုင်းအမြင်ကတော်ဆတ်စုကြီးတွားနေတဲ့လမ်းကြောင်းကအမျိုးသက်ပြန်တဲ့တင်းရည်ကိုတွားနေတာပေါ့အဲ့ဒီတော့ရဟုတ်တိုင်းဝန်ကြီးချုပ်မှမဟုတ်ဘူး NLD ပါတီဝင်တွေအားလုံးအနေနဲ့ကိုကောင်းဆောင်တွားနေတဲ့လမ်းကြောင်းကိုကိုပြောလိုက်တဲ့စကားတစ်ခုကတတ်နိုင်တယ်လို့အထောက်ကူပြုနိုင်ရင်ကောင်းတယ်ပေါ့ဗျာအထောက်ကူပြုတာမဟုတ်ဘဲနဲ့အဟန့်တားဖြစ်သွားရင်တော့သိမကောင်းဘူးလို့ထင်တာပဲ
ကျမတော်ဘက်ကသဘောထားထုတ်ပြန်ရမှာတော့ရန်ကုန်တိုင်းဒေသကြီးဝင်းကြီးကျိုးရဲ့ပြောကြားချက်ဟာအမျိုးသားရင်ကြားစီရေးဦးတည်ချက်ကိုထိခိုက်စေတဲ့အပြင်အစိုးရနဲ့တက်မတော်လူထုနဲ့တက်မတော်အကြားဆက်ဆံရေးကောင်းမွန်စေဖို့စင်စက်မပြတ်တိဆောက်ရမယ်ရေရှည်ဆက်ဆံရေးလုပ်ငန်းစဉ်ကိုပါအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းလည်းသုံးသပ်ထားပါတယ်ဒါကြောင့်ဝင်းကြီးချုပ်ဟာအပြုသဘောနဲ့ရေရှည်ဆက်ဆံဖို့မသင့်လျော်တာကြောင့်လိုအပ်တယ်လို့စီစစ်အရေးယူဖို့တင်ပြရခြင်းဖြစ်ကြောင်းလဲထုတ်ပြန်ချက်မှာဖော်ပြပါတယ်။ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်အပေါ်မှာဒါဟာဒီမိုကရေစီနိုင်ငံကြီးတွေရဲ့စံနှုန်းကိုပြောဆိုတာကြောင့်မှမားကြောင်းသုံးသပ်သူတွေရှိတယ်လို့ပြည်ထောင်စုအင်ကာစင်အစင်သတ်မှတ်ချက်အရဒီပြောဆိုချက်ဟာထိတ်တိတ်ရင်ဆိုင်မှုပုံစံဖြစ်နေကြောင်းသုံးသပ်တာတွေလည်းရှိနေပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုလိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုအရေးယူပေးဖို့တမ်ဘရော့ဘက်ကတောင်းဆိုထားတဲ့အပေါ် NLD အစိုးရနဲ့ LDP ပါတီခေါင်းဆောင်တွေရဲ့ညွှန်ကြားချက်အတိုင်းဦးဖြိုးမင်းသိန်းလိုက်နာဆောင်ရွက်လိမ့်မယ်လို့နိုင်ငံရေးဆောင်ကြည့်လေ့လာသူတချို့ကသုံးသပ်ကြပါတယ်။ဦးဖြိုးမင်းသိန်းနဲ့တမ်ဘရော့ကြားအငင်းပွားမှုဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်လာရတဲ့ပြဿနာဖြစ်တယ်လို့လူအခွင့်အရေးရှင်တွေကလည်းသုံးသပ်ပါတယ်။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါရှင်။
ဇူလိုင်လ9ရက်နေ့တုန်းကရန်ကုန်မြို့အလုံယုံဆွေးနွေးပွဲတစ်ခုမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီမိုကရေစီခေတ်မှာအရက်ဘက်စစ်ဘက်ဆက်ဆံရေးဆိုတာမရှိကြောင်းကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညွန်ကြားရေးမှုချုပ်အဆင့်သာဖြစ်ကြောင်းပြောဆိုခဲ့ပြီးနောက်တမ်မတော်နဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကြားတင်းမာမှုဖြစ်ပေါ်လာတာပါဒီနောက်မှာတမ်မတော်အနေနဲ့ရေရှည်ဆက်ဆံဖို့မသင့်လျော်သူဖြစ်တဲ့ဦးဖြိုးမင်းသိန်းကိုနိုင်ငံတော်အစိုးရကလူအပ်တယ်လို့အရေးယူပေးဖို့တက်မတော်ကတိုင်ကြားတောင်းဆိုထားပါတယ်ရေရှည်ဆက်ဆံဖို့မသင့်သူဆိုတဲ့သကရက်ကြောင့်ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကိုပြန်တောင်းပန်ခိုင်းပါလားယာဒူးကနေနှုတ်ထွက်ခိုင်းပါလားဆိုပြီးလူမှုကွန်ရက်မီဒီယာတွေပေါ်မှာဝေဖန်ရေးသားမှုတွေလည်းထွက်ပေါ်နေပါတယ်ဦးဖြိုးမင်းသိန်းအနေနဲ့ NLD အစိုးရနဲ့ NLD ပါတီခေါင်းဆောင်တွေရဲ့ညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်လိမ့်မယ်လို့သူယုံကြည်ကြောင်းအမေရိကန်အခြေစိုက်နိုင်ငံရေးဆောင်ကြီးလီလာသူဒေါက်တာတင့်ဆွေကမြင်ပါတယ
်ဖြိုးမင်းသိန်းကတော့ NLD ပါတီကတာဝန်ပေးထားတဲ့ပုဂ္ဂိုလ်ဖြစ်တော့ပါတီကရောနိုင်ငံတော်အစိုးရကပေါ့ညွှန်ကြားတဲ့အတိုင်းတော့တသွင်းတိန်သူဆောင်ရွက်လိမ့်မယ်လို့ယူဆတယ်အနေနဲ့ခန်းစားရှိလက်ခံမယ်လို့တိုက်ပြီးအကျိုးကိုကြည့်ပြီးတော့သူအကောင်းဆုံးဆုံးဖြတ်ချက်ကိုချလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့တော့ကဦးဖြိုးမင်းသိန်းဘယ်လိုတုံ့ပြန်မလဲတော့ကျွန်တော်တော့မသိဘူးဒါမှမဟုတ်ဟာအစိုးရကဆောင်ရွက်တဲ့အပေါ်ဦးဖြိုးမင်းသိန်းကလိုက်နာဆောင်ရွက်တဲ့အပေါ်မှာသဘောထားကြီးကြီးနဲ့လက်ခံပြီးတော့တိုင်းပြည်အကျိုးကိုကြည့်ပြီးတော့တမတော်ကလှုပ်ကြရင်တော့အကောင်ဆုံးအဖြစ်တကူသွားမလားလို့ယူဆပါတယ်ခင
်ဗျရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောဆိုချက်ဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းဒီပြောကြားချက်ကြောင့်အစိုးရနဲ့တမတော်ကြားအထင်အမြင်လွဲမှားမှုဖြစ်ပေါ်စေခဲ့ကြောင်းဒါကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်ကြောင်းသမရာယုံပြောခွင့်ရဦးစော်ဒီကဇူလိုင်လ23ရက်နေ့မှာပြည်တွင်းမီဒီယာတွေကိုဖြေကြားခဲ့ပါတယ်။တက်ချုံနဲ့ပတ်သက်တဲ့ဦးဖြိုးမင်းသိန်းရဲ့ပြောဆိုမှုတွေဟာ2008ဖွဲ့စည်းပုံအရလွဲချော်နေတယ်လို့ပြောဆိုသူကတော့ထိုင်းမြန်မာနယ်စပ်အခြေစိုက်ဥပဒေအထောက်အကူပြုကွန်ရက်ကရှင့်နေဦးအောင်သူဖြစ်ပါတယ်။ပြည်မှုဆိုင်ရာဥပဒေအရဦးဖြိုးမင်းသိန်းကိုအရေးယူလို့မရနိုင်ပေမဲ့မသိလျော်တဲ့ဥပဒေတချို့နဲ့အရေးယူလာနိုင်ခြေရှိတယ်လို့သူကသုံးသပ်ပါတယ်။
အဲ့တော့
ခုလက်ရှိနာမည်ကြီးနေ66ကာကြီးလို့ပေါ့ဗျာမရေမရာတဲ့ဥပဒေနဲ့ရေးမယ်ဆိုရင်ဒါကတော့တပိုင်းပေါ့သို့တော့ပြုဆိုင်ဥပဒေရကျွန်တော်မြင်တာကတော့အတိဖြတ်မှုနဲ့ဆိုလို့မရနိုင်ဘူးအတိဖြတ်မှုကင်းလို့ချက်ဆယ်ချက်ရှိတယ်ဥဖြိုးမင်းသိန်းကသဘောယူနဲ့ပြောလိုက်တာဖြစ်တယ်အဲ့တော့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်နဲ့ပြစ်မှုဘယ်လိုခြားနားရလဲဆိုတာကိုဥပဒေကြောင်းအရအတိအကျမရှိဘူးမရှိတော့ကာကြွမင်းအောင်နိုင်လို့အာဏာရနေတဲ့ပုဂ္ဂိုလ်ကြီးအစိုးရဘိုင်းကြီးကမတင်လျော်တဲ့ဥပဒေမျိုးကိုသုံးပြီးဖိနှိပ်နေတဲ့ပြဿနာကကျွန်တော်ကြီးဖွဲ့စည်းမှုအောက်မှာတောက်လျှောက်ဖြစ်နေတယ်ဒါကအခြေခံပြဿနာကိုကျွန်တော်ပြောကြတယ
်ဥဖြိုးမင်းသိန်းနဲ့တက်မတော်ကြားအငင်းပွားမှုဟာအမျိုးသားပြန်လည်တင့်မြတ်ရေးကိုထိခိုက်စေတဲ့ပြဿနာမဟုတ်ပဲမူမမှန်တဲ့2008ဖွဲ့စည်းပုံဥပဒေကြောင့်သာပြဿနာတက်နေရတာလို့ရှင်းနေဦးအောင်သူကထောက်ပြပါလေ
။နှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေအောက်မှာတကဘာလုံးမှာဘယ်မှာမှမရှိတဲ့ပြရန်ချက်တွေထည့်ပြရန်ထားရတယ်ဗျာ။ကာဝေးဦးစီးချုပ်ကတမရလုံးခောင်းဝင်ပြီးတော်လို့ပါလို့ပောက်ကရရအကုန်လျှောက်ပြရန်ထားတဲ့ဖွဲ့စည်းပုံအောက်မှာအမျိုးသားပြန်လည်တင့်မြတ်ရေးကဖြစ်ကုန်မှဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုတော့ထစ်ခနဲရှိရင်ချင်းရောက်တော့မယ်။အခုကြည့်လေဥဖြိုးမင်းသိန်းပြောတာလူကမှားတာမဟုတ်ဘူး။နောက်ကြီးဖွဲ့စည်းပုံကြောင့်ပြဿနာတက်တာ1949ဖွဲ့စည်းပုံအခြေခံဥပဒေရှိတယ်ဆိုရင်ကာကြုတ်ကလှုပ်တော့မလှုပ်ရဘူးဒါကမြူသားပြန်လည်တင်းမြတ်ရေးကိုဒီနောက်ကြီးဖွဲ့စည်းပုံအခြေခံဥပဒေနောက်မှာရကူမရနိုင်ဘူးဆိုတဲ့ဟာကိုနှစ်ဖက်လုံးကနားလည်ဖို့လိုတယ
်2008ဖွဲ့စည်းပုံဥပဒေအရကာကွယ်ရေးဦးစီးချုပ်ဟာဒုသမရတူဦးကိုအမည်စင်းတင်သွင်းနိုင်ခွင့်ရှိသူဖြစ်ပြီးနိုင်ငံတော်ရဲ့ယာဒူးစင်မှာထိတ်ဆုံးသမရပြီးရင်ရှစ်ဦးမြောက်နေရာမှာရှိပါတယ်တခါအစိုးရအဖွဲ့ဝန်ကြီးတွေထဲမှာကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးတွေကိုကာကွယ်ရေးဦးစီးချုပ်ကခန့်အပ်ပိုင်ခွင့်ရှိသူဖြစ်ပါတယ်။ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်တွေဟာတပ်မတော်အကြီးအကဲနဲ့တပ်မတော်ပုံရိပ်ကိုကြာဆင်းစေပြီးတပ်မတော်ကိုထိပါးစော်ကားခြင်းဖြစ်စေတယ်လို့ယူဆကြောင်းလက်လွတ်စပယ်နိုင်ပြီးထိတ်တန့်ရင်ဆိုင်မှုပုံစံမျိုးနဲ့ဦးဖြိုးမင်းသိန်းရဲ့ပြောဆိုမှုတွေဟာအမျိုးသားညီညွတ်ရေးရေးကိုထိခိုက်စေကြောင်းအစိုးရနဲ့တပ်မတော်ကြားဆက်ဆံရေးကိုအခက်အခဲဖြစ်လာစေတယ်လို့တပ်မတော်ဘက်ကသုံးသပ်ကြောင်းဇူလိုင်လ12ရက်နေ့မှာတက်မတော်ကသဘောထားထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။ကျမတို့အခုတန်လွင်နေတဲ့ Radio အစီအစဉ်ပြပချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါ။အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းကျဉ်ချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါဦးမယ်ရှင
်။ပြည်သူနိုင်ငံကနိုင်ငံတော်အားလရဲ့ဘတ်စတီနီအခမ်းအနားမှာအထူးဧည့်သည်တော်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ပါတယ်။ခမ်းအနားမှာတော့ပထမကွာစစ်မှာအမေရိကန်ပါဝင်ဆင်နွှဲခဲ့တဲ့နေရာပြည့်ထိတ်မှတ်ဖြစ်အမေရိကန်စစ်တီဝိုင်းနဲ့ချက်တက်လျင်တွေပြန်သတ်မှုတွေနဲ့အတူစီးပြားချစ်တဲ့ဖွဲ့တွေကိုလည်းတခန္ဓနာကျင်းပခဲ့တာပါ။အမေရိကန်တပ်ဖွဲ့တွေဥဆောင်ပြီးပြင်သစ်စစ်သားထောင်ပေါင်းများစွာချစ်တဲ့ခဲ့ကြတဲ့ပါရီမြို့ကရှောင်းဇယ်လီဇီလန်မှာကြီးပေါ်မှာတော့နှစ်နိုင်ငံအလံတွေလွင့်ထူထားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ကမ်းသမင်းအရမွတ်စလင်များစွာရှိရာနိုင်ငံ၆နိုင်ငံကလာမဲ့သူတွေဗီဇာလျှောက်ထားရမှာတတ်မှတ်ထားတဲ့မိသားစုဝင်စီးရင်ကိုထပ်မံပြည့်စုံဖို့အမေရိကန်တရားစီရင်ရေးသူကဆုံးဖြတ်လိုက်ပါတယ်။ဟာဝိုင်ပြည်နယ်ဟိုနိုလူလူမျိုးကတရားစီရင်တယ်ဝဆန်ကအဖို့ဖွားမြေရောက်ဖောက်ခဲမှာအတော်ဦးလေးတူတူမနဲ့ဝန်ဝဲတွေကိုပြင်ဝင်မပေးတဲ့ဆိုးရဲကမ်းသမင်းကိုအတော်မပြူဖို့မနေ့ကဆုံးဖြတ်လိုက်တာပါ။ကတ္တနငငယ်နဲ့အင်းနီရှင်အာရလေးနိုင်ငံကြားတတမန်ကြီးတင်မမှုတွေကိုအဆုံးသက်စေဖို့ရည်ရွယ်ပြီးပါရှန်ပင်လယ်ဝက်ဒေသကို၄ရက်ကြာတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ရဲ့ခီးစဉ်ဟာတိုးတက်မှုမမေ့ရမရှိဘဲအဆုံးသတ်သွားပါတယ်။ကတ္တနငငယ်ရဲ့အကြီးကဲရှိခ်တမက်ဘင်ဟာမက်အယ်တနီနဲ့နောက်ဆုံးချင်းတွေ့ဆုံခဲ့ပြီးတဲ့နောက်မှာပဲဂျာဇာဘင်းနီကဝါရှင်တန်မြို့တော်ဝန်ကြီးတင်လက်ဆန်ပြန်လည်ထွက်ခွာသွားခဲ့တာပါ။ကွန်လွန်သွားတဲ့တရုတ်လူခွင့်ရလှရှားသူလူရှားဖို့ကို2010ပြည့်နှစ်မှာငင်းချင်းနိုဘဲဆုချီးမြှင့်တာနိုဘဲဆုရဲ့ဂုဏ်သိက္ခာညွှန်းနှံ့အောင်လုပ်ရရောက်တယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီလိုလူစားမျိုးကိုနိုဘဲဆုချီးမြှင့်တာစုပေးရရင်ရည်ရွယ်ချက်နဲ့စန့်ကျင်နေတဲ့အတွက်စော်ကားရရောက်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်းကဒီကနေ့ပြောဆိုလိုက်တာပါ။ထင်ရှားဆုံးနိုင်ငံရေးကျင်းသားတူဖြစ်ခဲ့တဲ့အသက်62နှစ်အရွယ်လူရှားဖို့ကအသက်ကင်ဆာရောဂါနဲ့မနေ့ကကွန်လွန်ခဲ့တာပါ။
ပါကြနေညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ barmis.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ည9:00နာရီတခါထပ်ပြီးထုတ်လွှင့်မဲ့အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.